Ukraine နိုင်ငံရဲ့ Crimea ကျွန်းဆွယ်ဒေသမှာ Russia တပ်တွေဝင်ရောက်တွန်းမြင့်နေရာယူမှုနဲ့ပတ်သက်လို့ Russia နိုင်ငံသားရဲ့ဝန်ကြီးကကာကွယ်ပြောဆိုသွားပါတယ်။ဒေသရင်းတင်းမာမှုတွေပို့ပြီးတော့တိုးမလာအောင်ကာကွယ်ဖို့ရည်ရထားတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ် Ban Ki-moon နဲ့ Geneva မြို့မှာဒီကနေ့မတွေ့ဆုံခင်မှာပဲ Russia နိုင်ငံသားရဲ့ဝန်ကြီး Sergey Lavrov ကခုလိုမျိုးပြောဆိုသွားတာပါ။ခရီးမယာဒေတာမှာနိုင်ငံရေးအခြေအနေတွေပုံမှန်ပြန်မရောက်မချင်းအဲ့ဒီမှာရုရှားတပ်တွေရှိနေဖို့လိုအပ်ပါတယ်လို့မစ္စတာလက်ဖရော့ကတင်းလာနေတာပဲပြောသွားပါတယ်။ဂျနီဗာမှာကျင်းပတဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီဆွေးနွေးပွဲမှာမေဂွန်ပြောတော့မစ္စတာလက်ဖရော့ကသူ့ရဲ့တပ်တွေကရုရှားနိုင်ငံသားတွေကိုအကာအကွယ်ပေးနေတာပဲဖြစ်တယ်လို့ပြောသွားပါတယ်။ရုရှားသတင်းတွေထဲမှာတော့ရုရှားတိုက်လေယာဉ်တွေကယူကရိန်းတနင်္ဂနွေနေ့ညပိုင်းတုန်းကယူကရိန်းလေပိုင်းနယ်ထဲကိုပြန်တန်းခဲ့ကြရလို့ဖော်ပြထားပါတယ်။ဒီလိုယူကရိန်းနိုင်ငံအခြေအနေနဲ့ပတ်သက်ပြီးရုရှားနဲ့တရုတ်တို့တသဘောတည်းရှိတယ်လို့ရုရှားနိုင်ငံသားရဲ့ဝန်ကြီးကပြောသွားတဲ့အချိန်မှာပဲရုရှားဟာယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆို့မှုကိုအတိအကျချိုးဖောက်တာပဲလို့ G7 စက်မှုထေကြီးခုနှစ်နိုင်ငံရဲ့အရာရှိတွေကပြောသွားခဲ့ကြပါတယ်။ရုရှားနိုင်ငံသားရဲ့ဝန်ကြီး Sergey Lavrov ကတရုတ်နိုင်ငံသားရဲ့ဝန်ကြီးနဲ့လည်းဒီကနေ့ဖုန်းပြောဖို့စီစဉ်ထားတာဖြစ်ပါတယ်။ G7 ခေါင်းဆောင်တွေကတော့ရုရှားအနေနဲ့ယူကရိန်းနဲ့ပတ်သက်လို့စိုးရိမ်ပူပန်မှုတွေကိုတိုက်ရိုက်ဆွေးနွေးညှိနှိုင်းတဲ့ညီနာမမဟုတ်ရင်လေကုလသမဂ္ဂဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE ကနေတက်ဆင်ပြောဆိုညှိနှိုင်းလို့ရပါတယ်လို့ပူးရဲကြေညာချက်ထုတ်ပြန်ပြီးတောင်းဆိုသွားပါတယ်။